ရာသီဥတုဆိုင်ရာရီမန်းချက်တွေကိုဆောင်ရွက်ချဖို့နဲ့ပိုပြီးပူးပေါင်းဆောင်ရွက်ရေးတရုတ်သမ္မတရှီချင်းပင်ကစကော့တလန်ဂလက်စကိုမြို့မှာကျင်းပတဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံ COP26ကိုပေးပို့တဲ့ကြေညာချက်မှာတခြားနိုင်ငံတွေကိုတိုက်တွန်းလိုက်ပေမဲ့တရုတ်နိုင်ငံအနေနဲ့တော့ဂရီကဝတ်သစ်တွေတော့မပေးပါဘူး။မြန်မာချက်တွေကိုလက်တွေ့ဆောင်ရွက်မှအမှန်တကယ်အကောင့်ထဲပေါ်လာမှာဖြစ်ကြောင်းပေးထားတဲ့ဂရီကဝတ်ကိုလေးစားဖို့လိုအပ်ကြောင်းရာသီဥတုအရေးပေါ်ဆောင်နိုင်ဖို့အတွက် လက်တွေ့ကြတဲ့ရီမန်းချက်တွေမျှော်မှန်းချက်တွေချမှတ်ပြီးနိုင်ငံအခြေအနေနဲ့အညီအကောင်းဆုံးဆောင်ရွက်ဖို့လိုတယ်လို့တရုတ်သမ္မတရှီကပြောပါတယ်။ညီလာခံကတော့တရုတ်သမ္မတကိုယ်တိုင်မတက်ပါဘူး။တရုတ်ဟာကမ္ဘာမှာကာဗွန်ထုတ်လွှတ်မှုအများဆုံးဖြစ်ပါတယ်။တရုတ်မှာစွန့်အင်မလုံလောက်မှုနဲ့ကြုံနေရပြီးစက်တင်ဘာလလပိုင်းအတွင်းမှာနိုင်ငံရဲ့သုံးပုံနှစ်ပုံကျော်ဓာတ်အားပြတ်တောက်မှုတွေနဲ